ပါဝနိုင်ငံဗီယန်ကျန်းမြို့မှာပြုလုပ်တဲ့49ကြိမ်မြောက်အာဆီယံနိုင်ငံကြီးဝန်ကြီးများအစည်းအဝေးနဲ့ဆက်ဆက်အစည်းအဝေးတွေကိုတက်ရောက်ခဲ့တဲ့မြန်မာနိုင်ငံကြီးဝန်ကြီးဒေါက်တာဆန်းစုကြည်ကသူ့ရဲ့အတွေ့အကြုံပေါ်ကျေနပ်အားရမှုရှိတဲ့အကြောင်းပြောဆိုလိုက်ပါတယ်ဒီကနေ့အစည်းအဝေးကဒီအစည်းအဝေးကနေအရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံရည်တည်ချက်နဲ့အဖွဲ့ဝင်နိုင်ငံတွေရဲ့သဘောထားတွေကိုလည်းလေ့လာနိုင်ခဲ့တယ်လို့ဆိုပါတယ်မြန်မာနိုင်ငံကိုပြန်လည်မထွက်ခွာခင်ဗီယန်ကျန်းမြို့မှာပြုလုပ်တဲ့မြန်မာသတင်းတောက်တွေနဲ့တွေ့ဆုံဆွေးနွေးပွဲအတွင်းဒေါအောင်ဆန်းစုကြည်ရဲ့ပြောကြားချက်တွေနဲ့ပတ်သက်လို့မနာရာချန်းကတင်ပြပါမယ်
။ဟုတ်ပါတယ်။နိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကသူ့ရဲ့မြန်မာနိုင်ငံသားရေးဝန်ကြီးအဖြစ်ပထမဦးဆုံးအကြိမ်တက်ရောက်ခဲ့တဲ့အာဆီယံနိုင်ငံသားရေးဝန်ကြီးများအစည်းအဝေးကနေရရှိခဲ့တဲ့အတွေ့အကြုံတွေကိုကျေနပ်မှုရှိပြီးတော့တော်တော်များများလေ့လာသင်ယူနိုင်ခဲ့တယ်လို့ပြောဆိုလိုက်ပါတယ်
။ကျေနပ်ပါတယ်ဟုတ်ဘူးဗျာ။ပထမဦးဆုံးအစည်းအဝေးဆိုတာကိုယ်ကသင်ယူရမှာပေါ့။ဒီနေ့ဆိုလို့ရှိလို့ရှင်အညီတို့အဖွဲ့အားအများကြီးအတူတင်ပြရတယ်ဒီသွားရမယ်ဒါလို့ရမယ်ဒီလိုလို့ရမယ်ဆိုတော့နိုင်ငံသားရုံးကတို့ဖွဲ့ကြွန့်ချင်နေပြန်အတိအကျကြွန့်ချင်တာမှမဟုတ်ဘူးကိုမကြွန့်ချင်တဲ့အချိန်မှာတင်ယူဖို့ပဲရှိတာ
အာဆီယံနိုင်ငံသားဝင်ကြီးများစီဝေးကိုတင်ယူဖို့ရောက်နေတဲ့မြန်မာစာနယ်ဇင်းသတင်းတောက်တွေနဲ့အင်္ဂါနေ့ညကမြန်မာတမ်မတ်ကြီးနေမှာတွေ့ဆုံစဉ်ဒေါအောင်ဆန်းစုကြည်ကအဲ့ဒီလိုပြောကြားခဲ့တာပါဒါပြင်အာဆီယံရည်တည်ချက်နဲ့အဖွဲ့ဝင်နိုင်ငံတွေရဲ့သဘောထားတွေကိုလည်းချက်ချက်တင်းမြတ်လေ့လာခွင့်ရခဲ့ပြီးတော့နိုင်ငံချင်းချင်းခြားဒန်းတို့ညီမျှမှုရှိတဲ့မိတ်ဆွေတွေဖြစ်ဖို့ဒေါအောင်ဆန်းစုကြည်ကအလေးထားပြောကြားခဲ့တယ်လို့ဆိုပါတယ
်တင်းမြတ်သောဆုံးကတော့အာဆီယံရဲ့ရည်တည်ချက်ပေါ့နော်အာဆီယံကနေပြီးတော့သူတို့အဖွဲ့အစည်းတစ်ခုအနေနဲ့ဘယ်လိုရပ်တည်လဲဘလောက်တိုင်းတာတစ်ခုထိတတန်နဲ့ထွက်တယ်လဲဒါဆိုတာအခုမှအကြီးဆက်ပြီးလေ့လာရတာပေါ့ဒါပြတော့လဲအာဆီယံအတွင်းမှာဆိုလို့ရှိရင်ဘယ်နိုင်ငံကဘယ်လိုပုံစံနဲ့ရပ်တည်လဲဆိုတာလည်းစိတ်ဝင်စားစရာကောင်းပါလေဒီလိုစီးပွားမှာကိုယ်နိုင်ငံကိုကိုယ်စားပြီးသွားရတဲ့အခါကျရင်အားလုံးကိုညီညီမှန်းမှန်းဓာတ်တူညီတူမိတ်ဆွေလိုပဲဆက်ဆံရတယ်ဒီကိစ္စလည်းဒါအန်ဒီပြောခဲ့ပါတယ်ဒါ friends and equals ဒါမိတ်ဆွေလည်းဖြစ်ရမယ်ဓာတ်တူညီမှန်းမှုလည်းရှိရမယ်ဒါမှတူတူပူပေါင်းပြီးတော့ဆောင်ရွက်နိုင်မှာငါကတော့ဘိုးလုံးမယ်ဟေ့ဆိုပြီးတော့တက်လာတဲ့လူတွေကတော့အဆင်ပြေမှာလို့မထင်ပါဘူ
းဒေသရင်းမှာငင်းပွားစရာဖြစ်နေတဲ့တောင်တရုတ်ပင်လယ်အရေးနဲ့ပတ်သက်လို့လည်းသက်ဆိုင်ရာနိုင်ငံတွေအနေနဲ့ထိမ့်သိမ့်သိမ့်သိမ့်လှုပ်ဆောင်ပြီးတော့အင်အားသုံးချိန်ချောက်တာတွေကိုရှောင်ကျဉ်ဖို့တရုတ်နိုင်ငံပါဝင်အာဆီယံဖွဲ့ဝင်နိုင်ငံတွေနဲ့အတူဆက်ပြီးတော့လက်တွဲလှုပ်ဆောင်သွားမယ်ဆိုတဲ့မြန်မာနိုင်ငံရဲ့ရည်တည်ချက်သဘောထားကိုလည်းဒီစည်းဝေးမှာဒေါအောင်ဆန်းစုကြည်ကပြောကြားသွားခဲ့ပါတယ်ဗီယန်ကျန်းမြို့မှာ၄ရက်ကြာကျင်းပတဲ့49ကြိမ်မြောက်အာဆီယံနိုင်ငံသားရေးဝန်ကြီးများအစည်းအဝေး ARF အာဆီယံဒေသရင်းညီလာခံအရှေ့အာရှထိပ်သီးညီလာခံမဲခေါင်မြစ်အောက်ပိုင်းနိုင်ငံများညီလာခံတွေအတွင်းဩစတြေးလျနိုင်ငံသားရေးဝန်ကြီးဂျူလီဗစ်ရှော့တရုတ်နိုင်ငံသားရေးဝန်ကြီးဝမ်ယီရုရှားနိုင်ငံသားရေးဝန်ကြီးဆာဂေးလက်ဖရော်ရိုနဲ့တိကျစီတွေ့ဆုံခဲ့ကြပြီးတော့တရုတ်နိုင်ငံသားရေးဝန်ကြီးဝမ်ယီနဲ့အစည်းအဝေးပေးပန်းမှာတွေ့ဆုံစဉ်တရုတ်နိုင်ငံကိုချစ်ကြည်ခီးစဉ်ဖြစ်လာရောက်ဖို့ဒေါအောင်ဆန်းစုကြည်ကိုဖိတ်ကြားခဲ့တယ်လို့တောင်တရုတ်ပင်လယ်အရေးနဲ့ပတ်သက်လို့လည်းမြန်မာနိုင်ငံရဲ့ရည်တည်ချက်ကိုဆွေးနွေးခဲ့ကြပါတယ်။ဒါ့အပြင်ရုရှားနိုင်ငံသားရေးဝန်ကြီးဆာဂေးလက်ဖရော့နဲ့တွေ့ဆုံချိန်မှာလည်းလက်ရှိနှစ်နိုင်ငံကြားဆက်ဆံရေးနဲ့လက်တွေ့မှာပူးပေါင်းဆောင်ရွက်နိုင်မယ့်နည်းလမ်းတွေကိုဆွေးနွေးခဲ့ကြတာပါ။တစ်ချိန်တည်းမှာပဲစက်တင်ဘာလမှာကျင်းပမယ့်ဩစတြေးလျအာဆီယံခေါင်းဆောင်များထိပ်သီးညီလာခံမတိုင်ခင်အကြိုပြုလုပ်တဲ့အာဆီယံဩစတြေးလျဝန်ကြီးများအစည်းအဝေးမှာမြန်မာနိုင်ငံအနေနဲ့အလှည့်ကြပူးတွဲသဘာဝတိအဖြစ်တာဝန်ယူရတာဖြစ်တာကြောင့်မြန်မာနိုင်ငံသားရေးဝန်ကြီးဒေါအောင်ဆန်းစုကြည်နဲ့အတူပူးတွဲသဘာဝတိလုပ်ခဲ့တဲ့ဩစတြေးလျနိုင်ငံသားရေးဝန်ကြီးဂျူလီဘစ်ရှော့ကအစည်းအဝေးမိန့်ခွန်းမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်နဲ့နိုင်ငံသားရေးဝန်ကြီးတာဝန်တွေကိုထမ်းဆောင်ခွင့်ရတဲ့အတွက်ချီးကျူးလိုကြောင်းနဲ့နိုင်ငံရေးအသွင်ကူးပြောင်းမှုတွေချော့ချော့မွေ့မွေ့ဖြစ်ခဲ့တာကိုကြိုဆိုကြောင်းအပြင်ဒေါအောင်ဆန်းစုကြည်အပါအဝင်မြန်မာတာဝန်ရှိသူတွေနဲ့လက်တွဲအလုပ်လုပ်ဖို့မျှော်လင့်ကြောင်းတွေကိုပြောကြားသွားခဲ့ပါတယ်ဒါပြင်မဲခေါင်မြစ်အောက်ပိုင်းနိုင်ငံများညီလာခံပြီးတရုတ်နိုင်ငံသားရေးဝန်ကြီးဝမ်ယီနဲ့ပူးတွဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းအမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကလည်းအစည်းအဝေးတွေတစ်ခုပြီးတစ်ခုတက်ရောက်နေရတဲ့အချိန်မှာမြန်မာနိုင်ငံသားရေးဝန်ကြီးနဲ့ရုတ်တရက်တွေ့ဆုံဖို့အခွင့်မပေးခဲ့ပေမဲ့မဲခေါင်မြစ်အောက်ပိုင်းနိုင်ငံများညီလာခံကိုပထမဦးဆုံးအချိန်တက်ရောက်လာတဲ့ဒေါအောင်ဆန်းစုကြည်ကိုကြိုဆိုခွင့်ရခဲ့တဲ့အကြောင်းဒေါအောင်ဆန်းစုကြည်အတွက်ပထမဦးဆုံးဖြစ်ပြီးသူ့အတွက်နောက်ဆုံးဖြစ်မဲ့ဒီညီလာခံကိုတက်ရောက်လာတဲ့အချိန်မှာအချိန်အတော်ကြာကလေးကရင်းနှီးလာတဲ့ဒေါအောင်ဆန်းစုကြည်ရဲ့အမခန်းစွမ်းဆောင်ရည်ကိုစောင့်ကြည့်လာတဲ့သူတဦးအနေနဲ့ဝမ်းမြောက်ကြောင်းနဲ့အာဆီယံနဲ့သာမကတခြားပုံစံတွေနဲ့ပါအတူတကွလက်တွဲပြီးတော့တိုးတက်မှုတွေလုပ်နိုင်မဲ့အတွက်ကျေနပ်မှုတွေရှိကြောင်းကိုပြောကြားသွားခဲ့ပါတယ်မြန်မာနိုင်ငံသားရေးဝန်ကြီးဒေါအောင်ဆန်းစုကြည်ဟာသူ့ရဲ့အာဆီယံနိုင်ငံသားရေးဝန်ကြီးများအစည်းအဝေး၄ရက်ကြာခီးစဉ်ကိုအဆုံးသတ်ပြီးတော့ဇူလိုင်လ29ရက်အင်္ဂါနေ့ကရန်ကုန်ကိုပြန်ရောက်လာခဲ့ပြီဖြစ်ပါတယ်ရှင်